တရုတ်ကာကွယ်ရေးဝန်ကြီးဝီဖန်ဂီအနေနဲ့မြန်မာဒုကာကွယ်ရေးဦးစီးချုပ်ဒုဗိုလ်ချုပ်မူကြီးဆိုဝင်းနဲ့ထိုင်းလီဒါဦးစီးချုပ်ဗိုလ်ချုပ်ကြီးလူဝီချိုင်းရက်ဒစ်တို့ကိုပီကျင်းမြို့တော်မှာတနေ့တည်းတီးခြားစီတွေ့ဆုံခဲ့ပါတယ်။ဒုတိယတက်မတော်ကာကွယ်ရေးဦးစီးချုပ်ဒုတိယဗိုလ်ချုပ်မူကြီးဆိုဝင်းနဲ့တောက်ချာနေကတွေ့ဆုံရမှာတရုတ်ဘူစစ်ကော်မရှင်အဖွဲ့ဝင်နဲ့နိုင်ငံတော်ကောင်စီဝင်လည်းဖြစ်တဲ့ကာကွယ်ရေးဝန်ကြီးဝေကဘလို့အခြေအနေပဲပြောင်းပြောင်းတရုတ်မြန်မာချစ်ကြည်ရေးကဘတော့မှပြောင်းလဲမှာမဟုတ်ဘူးလို့ဆိုခဲ့ပါတယ်။ဝန်ကြီးဝေကဆက်ပြီးမြန်မာနိုင်ငံအနေနဲ့အချုပ်ချာတည်တံ့ခိုင်မြဲရေးလွတ်လပ်ရေးနဲ့ပြည်ထောင်စုမပြိုကွဲရေးအတွက်ထိန်းသိမ်းပြီးမြန်မာနိုင်ငံအခြေအနေနဲ့ကန့်ညီမဲ့ဖွံ့ဖြိုးရေးတိုးတက်ရေးတွေကိုဖော်ဆောင်ရမှာတရုတ်ဘက်ကလည်းအမြဲပံ့ပိုးပေးသွားမှာဖြစ်တယ်လို့ကတိပြုလိုက်ပါတယ်။ဒါအပြင်တရုတ်စစ်တပ်အနေနဲ့မြန်မာတပ်မတော်နဲ့လက်တွဲပြီးလက်တွေ့ကျတဲ့ပူးပေါင်းဆောင်ရွက်မှုမြင့်တင်ရေးနယ်စပ်စီမံခန့်ခွဲရေးအကောင်လာစေရေးနဲ့နယ်စပ်တည်ငြိမ်မှုထိန်းသိမ်းရေးလှုပ်ဆောင်သွားဖို့အသင့်ရှိနေတယ်လို့လည်းဝန်ကြီးဝေကဆက်ပြောခဲ့ပါတယ်။ဒုဗိုလ်ချုပ်မူကြီးဆိုဝင်းကလည်းမြန်မာအနေနဲ့လက်တွေ့ကျတဲ့ပူးပေါင်းဆောင်ရွက်မှုတွေကိုတရုတ်နဲ့နယ်ပယ်မျိုးစုံမှာနက်နက်ရှိုင်းရှိုင်းပူဆောင်ရွက်လို့ပြီးနယ်စပ်တည်ငြိမ်အေဂျန်ရေးထိန်းသိမ်းကနှစ်ဖက်စီရေးဆက်ဆံမှုတွေပုံမမြင့်တင်သွားလို့ကြောင်းပြန်ပြောခဲ့ပါတယ်။ထိုင်းလီဒါဦးစီးချုပ်နဲ့တွေ့ရမှာတော့တရုတ်ကာကွယ်ရေးဝန်ကြီးဝေကထိုင်းတရုတ်ဘက်ဆုံမဟာဗျူဟာဆက်ဆံရေးနဲ့ပူးပေါင်းဆောင်ရွက်ရေးကိုပုံမနက်နက်ရှိုင်းရှိုင်းဖြစ်စေဖို့နဲ့ထိုင်းနိုင်ငံရဲ့အာဆီယံအလှည့်ကျဥက္ကဋ္ဌတာဝန်ယူမှုကိုထောက်ခံဖို့အသင့်ပါလို့ပြောခဲ့ပါတယ်။ထိုင်းလီဒါဦးစီးချုပ်ကလည်းစစ်ရေးပြန်လည်လေ့လာမှုတွေအစဉ်တိုင်းမှာတိုးချဲ့မြင့်တင်သွားခြင်းတို့တောင်းဆိုခဲ့ပါတယ်ခင်ဗျ။